G7 ကမ္ဘာစီးပွားရေးထိပ်သီးနိုင်ငံတွေကခေါင်းဆောင်တွေဟာတနင်္ဂနွေနေ့တုန်းကဂျာမနီနိုင်ငံ Bavarian Alps မှာတွေ့ဆုံကြပြီးရုရှားသမ္မတပူတင်ရဲ့ယူကရိန်းကျူးကျော်စစ်ကိုတနင်္ဂနွေတည်းဆန့်ကျင်မှုပြသနိုင်ရေးဆွေးနွေးခဲ့ကြသလိုကမ္ဘာတစ်လောစားနပ်ရိက္ခာနဲ့စွမ်းအင်ဈေးနှုန်းမြင့်တက်လာမှုအပေါ်စစ်ပွဲရဲ့ရိုက်ခတ်တည်ရောက်မှုလျှော့ချနိုင်မဲ့နည်းလမ်းတွေကိုလည်းဆွေးနွေးခဲ့ကြပါတယ်ယူကရိန်းရဲ့လုံခြုံရေးနဲ့ပတ်သက်လာရင်ဂျာမနီအနေနဲ့အမေရိကန်နဲ့အမြဲတမ်းပူးပေါင်းဆောင်ရွက်သွားမှာဖြစ်ပြီးဒီအချက်ကိုထပ်လောင်းအတည်ပြုကြောင်းဂျာမနီဝန်ကြီးချုပ် Olaf Scholz ကပြောကြားပါတယ်လက်ရှိယူကရိန်းစစ်ပွဲအရေးဆွေးနွေးမှုအပြင် G7 ခေါင်းဆောင်တွေကဒေါ်လာ600ဘီလီယံတန်ဖိုးရှိတဲ့အခြေခံအဆောက်အုံစီမံကိန်းကိုလည်းကြေညာခဲ့ပါတယ်တရုတ်ရဲ့ကမ္ဘာလမ်းစီမံကိန်းနဲ့ရှင်ပြီးတော့တခြားရွေးချယ်စရာတစ်ခုအဖြစ်ဖွံ့ဖြိုးတဲ့နိုင်ငံတွေကိုပေးဖို့ရည်ရွယ်တဲ့အခြေခံအဆောက်အုံဆိုင်ရာဒေါ်လာဘီလီယံ600စီမံကိန်းရဲ့3ပုံတစ်ပုံကိုအမေရိကန်ပြည်ထောင်စုကပေးအပ်မှာဖြစ်တယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ
် Development banks. I want to be clear. This isn't aid or charity. It's an investment.
ဒီနည်းမျိုးနံမှုတွေကအမေရိကန်ပြည်သူတွေအပါအဝင်ကျွန်တော်တို့ရဲ့နိုင်ငံတွေကပြည်သူတွေကိုပြန်ပြီးအကျိုးရှိစေမှာပါ။ဒါကကျွန်တော်တို့ရဲ့စီးပွားရေးကိုညှင့်တင်ရာရောက်သလိုအနာဂတ်အလားအလာကောင်းတွေကိုမျှဝေခံစားကြမယ်အခွင့်အလမ်းတစ်ခုလည်းဖြစ်ပါတယ်လို့သမ္မတဘိုင်ဒန်ပြောကြားသွားတာဖြစ်ပါတယ်။အခုထိပ်သီးဆွေးနွေးပွဲဟာမြောက်အတ္တလန္တိတ်စာချုပ်အဖွဲ့ NATO နဲ့ G7 တို့ဟာအရင်ကတည်းကပို့ပြီးတော့စီးလုံးညီညွတ်မှုရှိနေပြီဆိုတဲ့သတင်းစကားပားယုံနေမှာပဲ။ကမ္ဘာဒီမိုကရေစီနိုင်ငံတွေဟာငတ်မွတ်ခေါင်းပါမှုနဲ့ဆင်းရဲမွေးတင်မှုကိုတိုက်ဖြတ်နေကြသလိုပူတင်ရဲ့နေချက်ဝါဒကိုလည်းအတူတကွရက်တီဆန့်ကျင်ကြောင်းပြသတာဖြစ်တယ်လို့ဂျာမန်ဝန်ကြီးချုပ်ကလွှတ်တော်မှာပြောဆိုပါတယ်။သုံးရကြ G7 ထိပ်သီးညီလာခံအပြီးမှာတော့ကမ္ဘာခေါင်းဆောင်တွေဟာ NATO ထိပ်သီးညီလာခံကိုတက်ရောက်ဖို့စပိန်နိုင်ငံမှာစုဝေးကြမှာဖြစ်ပါတယ်ဗျာ။